ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပနေတဲ့32ချိန်မြောက်အာဆီယံထိပ်သီးညီလာခံဟာဒီကနေ့ပြီးဆုံးသွားပြီဖြစ်ပါတယ်။ဒီညီလာခံအပြီးထုတ်ပြန်မဲ့အာဆီယံရဲ့သဘောထားမူကြမ်းမှာရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့မွတ်စလင်တွေအရေးနဲ့ပတ်သက်ပြီးထည့်သွင်းဖော်ပြတာမတွေ့ရသလိုရိုဟင်ဂျာဆိုတဲ့အုံနှုံးကိုလည်းလုံးဝမတွေ့ရပါဘူး။ဒါဟာအာဆီယံရဲ့အခြေခံမူ6ချက်ထဲကနိုင်ငံတစ်နိုင်ငံရဲ့အရေးကိုကြားဝင်မဆွတ်ဖက်ရေးမှုအရာဖြစ်နိုင်မွယ်ရှိပါတယ်။ဒီလာကန်အတွင်းမှာရခိုင်မြောက်ပိုင်းကိစ္စကိုဆွေးနွေးပြောဆိုတာတွေရှိပေမဲ့ရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာမှုအထောက်အကူပေးရေးအရေးကြီးကြောင်းတွေကိုပဲမူကြမ်းမှာဖော်ပြတာတွေတွေ့ရပါတယ်။ဒီအခြေအနေတွေပေါ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုလုံးမှုဆောင်လည်းဖြစ်ပြန်ကြားရေးတာဝန်ခံလည်းဖြစ်တဲ့ဦးညံဝင်းကအခုလိုမြင်ပါတယ်
။ဒီလိုပဲလူတွေညှော်လင့်ကြတယ်လေ။ဒီလိုတော့ဆွေးနွေးရမယ်ဒီစတဲ့တွေတော့ပါမှာပဲ။ဒီလိုတွေ့ကြတယ်။ဒီရခိုင်ရေးခင်းကတကယ်တကယ် actually ပေါ့အစ်အမဒီဘာမှဟိုအရေးကြီးတာမဟုတ်ဘူးဟိုလူအုပ်စုဟာရန်စားတဲ့အုပ်စုတွေရှိတော့ရန်ပြကြတယ်တစ်ဖက်တစ်ဖက်ဟိုတတ်ပြမှုတွေဖြစ်လာတယ်ဒါပဲလေသူကရေရိုးဟိုသူတို့ဆွဆွဲတယ်လို့ကိစ္စမျိုးတွေကပါဝင်မှုမရဘူးလို့ထင်ပါတယ်ဟို ethnic cleansing လို့ပါလို့ပေါ့နော်ဒါမျိုးတွေကတကယ်မရှိဘူးလို့ဆိုတဲ့အဓိပ္ပာယ်မျိုးရပါတယ်
အခုလိုအာဆီယံညီလာခံအတွင်းရိုဟင်ဂျာဆိုတဲ့အသုံးအနှုန်းလုံးဝပြောဆိုတာမတွေ့ရတဲ့အခြေအနေနဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအာဆီယံမူကြမ်းကဖော်ပြချက်အပေါ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်ဟာဂျီဦးအေးလွင်ရဲ့အမြင်ကလည်
းကျွန်တော်တို့ကတော့လေကျွန်တော်တို့အစီရင်ခံစာရဲ့မူအတိုင်းပဲရပ်တည်ပါတယ်ကျွန်တော်တို့ရဲ့မူမှာအသုံးအနှုန်းကြောင့်ကတ္တနာဟာတိုးလာမယ်ဆိုးလာမယ်ဆိုလို့ရှိရင်ဒါကိုကျွန်တော်တို့မသုံးမဲထားတာပေါ့လေသာသဘောတူခြင်းတို့သဘောမတူခြင်းတို့ထောက်ခံတာတို့ကန့်ကွက်တာတို့လည်းမဆိုင်ဘူး။ဟိုပြဿနာဖြစ်ရှင်းတဲ့နေရာမှာအထောက်အကူဖြစ်ရင်မဖြစ်ရေးဆိုတဲ့ရှုထောင့်ကနေပြီးတော့ကျွန်တော်တို့အငြင်းမပွားသောအသုံးအနှုန်းများသုံးရေးဆိုတာကိုကျွန်တော်တို့ကော်မရှင်အတိုင်းခံယူထားပါတယ်အတဲ့အချက်ပါ။နှစ်အချက်ကကျွန်တော်တို့အာဆီယံကသူ့မှာမူတွေပါလိရှိပါလိမ့်မယ်လေ။သို့တော်လည်းပဲကျွန်တော်တို့ကော်မရှင်ရဲ့ဒီအကြံပြုချက်တွေကိုအကောင့်ထဲပို့ဖို့အတွက်ကြိုးစားနေတယ်ဆိုတော့အတိုင်းပင်ကပုဂ္ဂိုလ်ရဲ့ပြောကြချက်နောက်ပြီးတော့ဒါကိုဒီကျွန်တော်တို့ဒုက္ခတွေများလို့လည်းအချိန်တိုင်းတာတစ်ခုအတွင်းမှာပြန်လည်ပြီးတော့လက်ခံမယ်ဆိုတော့ပြောကြချက်တွေကရှိတယ်လေရှိတော့ဒါသူဘာလုပ်မယ်ဆိုတာကိုသူပြောပြီးပြီးလုပ်မလုပ်ဆိုတာကိုသူတို့စောင့်ကြည့်ပြီးမှဝေဖန်ရမှာပေါ့နော်ဆိုတော့အဲ့ဒီအတိုင်းပဲကျင့်သုံးတယ်လို့ကျွန်တော်ထင်ပါတယ်
ဒါကတော့ရခိုင်ပြည်နယ်ဆိုင်ရာကြံပေးကော်မရှင်အဖွဲ့ဝင်ဟာဂျီဦးအေးလွင်ပြောသွားတာပါရှင်။ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာအာဆီယံဆွေးနွေးပွဲကမြန်မာနိုင်ငံရင်းနဲ့ပတ်သက်ပြီးအခုလိုဆုံးဖြတ်ချက်အပေါ်နိုင်ငံရေးလှည်လာသူဒေါက်တာရံမျိုးသိန်းရဲ့အမြင်ကလည်
းကျွန်တော်အမြင်ကတော့ပေါ့လေဒီအာဆီယံရဲ့အခြားနိုင်ငံရဲ့ကိစ္စမှာဝင်ပြီးတော့မဆော့ဖတ်ဖို့ဆိုတဲ့မူဝါဒနဲ့လည်းအဓိကတော့ဆက်ဆက်နိုင်ပါလိမ့်မယ်။နောက်တစ်ချက်ကတော့ဟိုမြန်မာနိုင်ငံရဲ့ပေါ့လက်ရှိဒီမိုကရေစီပြောင်းလဲမှာကြုံတွေ့နေရတဲ့ဒီအချက်အလက်တွေစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံတကာအတိုင်းဝိုင်းနေနဲ့ပို့ပြီးတော့နားလည်မှုပေးတဲ့သဘောမျိုးပေါ့လေနောက်ပြီးတော့မြန်မာနိုင်ငံဘက်ကလည်းပဲဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့အတွက်ပေါ့လေဟိုကတိကဝတ်ပြုတဲ့သဘောတွေရှိကောင်းရှိလိမ့်မယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒီအတွက်ကြောင့်လည်းပဲဒီနိုင်ငံတကာခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံအစိုးရအပေါ်မှာနားလည်မှုရှိရှိနဲ့တိတ်တိတ်ဆိတ်ပေါ်လေပူပေါင်းဆောင်ရွက်တဲ့ပုံစံမျိုးဖြစ်လာဖို့အလားအလာများတယ်လို့တော့ကျွန်တော်မြင်ပါရွေးရ
ဒါကတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပတဲ့32ချိန်မြောက်အာဆီယံထိပ်သီးညီလာခံကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဖော်ပြချက်ပေါ်အမြင်တွေကိုကြားခဲ့ရတာပါမနေ့ကကျင်းပတဲ့အာဆီယံညီလာခံအတွင်းမှာရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ကြောင်းဒါပေမဲ့မြန်မာအစိုးရကကိုဖီအန်နဲ့ဥဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာနဲ့အညီဆောင်ရွက်နေတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဟာဒီနေ့အာဆီယံထိပ်သီးစည်းဝေးအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့တီးတန့်တွေ့ဆုံခဲ့ကြောင်းလည်းသိရပါတယ်။အဲ့ဒီတွေ့ဆုံပွဲမှာရခိုင်ရေးပါဝင်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့မွတ်စလင်တွေကိုလူသားချင်းစာနာမှုကူညီပေးရေးတွေကိုဆွေးနွေးကြကြပွဲရှိတယ်လို့လည်းသိရပါတယ်။ဒေါန်ဆန်းစုကြည်ဟာမနေ့ညနေပိုင်းကလည်းကုလသမဂ္ဂတူရေးမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့တီးတန့်တွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုအတွင်းရခိုင်ရေးနဲ့ပတ်သက်ပြီးအထူးကဆွေးနွေးကြကြတယ်လို့ဆိုပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်တာမရှိသေးပါဘူး။မနေ့ကလည်းဒေါန်ဆန်းစုကြည်ဟာကနေဒါနိုင်ငံဝန်ကြီးချုပ်နဲ့လည်းတွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲပြီးကနေဒါနိုင်ငံဝန်ကြီးချုပ် Justin Trudeau က မြန်မာနိုင်ငံကရခိုင်ရေးကိစ္စမှာလက်ညှိုးထိုးအပြစ်တင်တာတွေမလုပ်ချင်ပဲအကျိုးသက်ရောက်မဲ့လူသားချင်းစာနာထောက်ထားမှုကူညီပေးရေးတွေကိုဒါပေးအပ်သွားမယ်လို့ပြောဆိုကြောင်းလဲသိရပါတယ်ရှင်။